American ပြည်တော်စုမှာ10နှစ်တကြိမ်ကောက်ယူတဲ့ဗကောင်းစင်းကိုနောက်နှစ်ထဲကောက်ယူတဲ့အခါမှာအငင်းပွားပွဲနိုင်ငံသားဖြစ်မှုဆိုင်ရာမေးခွန်းကိုထည့်သွင်းဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကအုပ်ချုပ်ရေးအမိန့်ကိုသုံးတော်မှာမဟုတ်ပါဘူး။ဒီလိုမေးခွန်းထည့်သွင်းတဲ့အစားနိုင်ငံတွင်းကနိုင်ငံသားဖြစ်သူနဲ့နိုင်ငံသားမဟုတ်သူအရေးအတွက်ကိုသိနိုင်အောင်အတွက်လိုအပ်တဲ့မှတ်တမ်းမှတ်ရာအလုံးကိုအစိုးရအဖွဲ့အစည်းအလုံးကကုသရန်ဝယ်ရေးဝန်ကြီးဌာနကိုပေးအပ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။၎င်းဆင်းကောက်ယူရာမှာသမ္မတထရမ့်ထပ်မှန်ပြီးတော့ထည့်သွင်းလိုတဲ့မေးခွန်းကိုနိုင်ငံတော်တရားရုံးကလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပယ်ချခဲ့တာပါ။ဒါမှမဲဆန္ဒရှင်တွေရဲ့ရပိုင်ခွင့်ကိုကာကွယ်ဖို့လို့ပြောပြီးတော့9မဲ4မဲနဲ့ပယ်ချခဲ့တာဖြစ်ပြီးဒါဟာနှစ်ပေါင်း80အတွင်းပထမဆုံးကြိမ်လည်းဖြစ်ပါတယ်။ဒါပေမဲ့သမ္မတကဒီမေးခွန်းကိုထည့်သွင်းဖို့အတွက်အကြောင်းပြချက်ပေးနိုင်တယ်လို့လည်းနိုင်ငံတော်တရားရုံးကကန့်လန့်ခဲ့တာပါ။သမ္မတကလည်းနိုင်ငံတော်တရားရုံးရဲ့ဆုံးဖြတ်ချက်ကိုပယ်ချဖို့အတွက်နှီးလန့်တွေဆန်းစန်းနေကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောခဲ့တယ်လို့အဲဒီချိန်မှာအုပ်ချုပ်ရေးအမိန့်သုံးမဲ့နှီးလန့်လည်းပါနေတာပါ။ဒီလိုအုပ်ချုပ်ရေးအမိန့်ကိုသုံးမဲ့ဆိုရင်နောက်ထပ်တရားရေးဆိုင်ရာစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်ရဖို့ဖြစ်လာနိုင်ပါတယ်။